ထိုင်းနိုင်ငံမှာဇူလိုင်လ3ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့သူတွေထဲအ ਨੇ ချင်းကလွဲလို့အားလုံးကိုထိုင်းရွေးကောက်ပွဲကော်မရှင်ကအတည်ပြုပေးလိုက်ပြီးဖြစ်တာကြောင့်တနင်္လာနေ့မှာလွတ်တော်အစည်းအဝေးတွေစပြီးကျင်းပဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။အနိုင်ရဖွဲ့ထိုင်းပါတီရဲ့ကိုယ်စားလှယ်ဖြစ်သူရင်းလက်ရှင်နာဝတ်ကိုထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်အဖြစ်ပြည်တွင်းဘက်မကုံငယ်မှာလွတ်တော်ကရွေးကောက်တင်မြှောက်မယ်လို့ခန့်မှန်းရပါတယ်။အနိုင်ရကိုယ်စားလှယ်94ယောက်ကိုရွေးကောက်ပွဲကော်မရှင်ကဗိုလ်တူးနေ့နှောင်းပိုင်းမှာအတည်ပြုပေးခဲ့တာကြောင့်အနိုင်ရသူ900ထဲမှာအတည်ပြုပေးဖို့၄ရောက်ပဲကြံပါတော့တယ်။ထိုင်းနိုင်ငံရွေးကောက်ပွဲဥပဒေအရလွှတ်တော်ခေါ်ယူနိုင်ဖို့အတွက်ကိုယ်စားလှယ်95ရာခိုင်နှုန်းထက်မနည်းကိုအတည်ပြုပေးဖို့လိုအပ်ပါတယ်။အတည်ပြုပေးဖို့ကြံနေသေးသူတွေထဲမှာပြီးခဲ့တဲ့နှစ်ကရှက်နေဆန္ဒပြပွဲတွေရဲ့ခေါင်းဆောင်တူဦးဖြစ်ပြီးအကြံဖတ်မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဂျာတူပွန်ပရွန်ဖန်လည်းပါဝင်နေပါတယ်။ရင်းလက်ရှင်နာဝတ်ဟာ2006ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးဖြုတ်ချခံလိုက်ရတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့ညီမဖြစ်ပါတယ်။